to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ကနေပြီးတော့2022ခုနှစ်စက်တင်ဘာ19ရက်နေ့တနင်္ဂနွေညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်ကတော့ကျွန်မများသတင်းအောင်ကအစီအစဉ်မှုဖြစ်တောင်းရင်တင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးဇော်ပါ။ဒီကနေ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုကိုအောင်မြတ်သူနဲ့အတူတင်ပြပေးပါမယ်။ဒီကနေ့သတင်းတွေထဲမှာဆုံးလို့ရှိရင်သခိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကစစ်ကောင်စီတပ်တွေကကျူးလွန်ခဲ့တဲ့လူအခွင့်ချိုးဖောက်မှုတွေကိုNUG ကဂျနီဗာလူ့အခွင့်အရေးကောင်စီမှတင်သွင်းလိုက်တဲ့သတင်း။ရန်ကုန်နဲ့အနီးတစ်ဝိုက်ဖြစ်ပွားခဲ့တဲ့ပစ်ခတ်မှုနဲ့ဘုံပေါက်ကွဲမှုသတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့ထိုင်းမလေးနယ်စပ်မှာဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသားတချို့ကိုဗစ်ပိုးကူးစက်နေတာကိုတွေ့ရတဲ့အကြောင်းသူတို့ကိုမြို့နယ်ဆေးရုံပို့ပြီးတော့ဆေးကုသပေးနေပါတယ်
။အမှန်ကြီးရဲ့အဲမြို့နယ်ဆေးရုံမှာသူတို့ခေါ်ပြီးတော့ကုထားတယ်။အဲ့ဒီဖန်ဆင်းမှာပါဝင်တဲ့လူတွေမှာ
ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးပြောသွားတာပါဒီသတင်းတွေအတူတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစုစည်းတင်ပြချက်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆန်ရဆောင်ပါကောက်နှုတ်ချက်မြန်မာပြည်မှပေးစာများနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်စကိုင်းတိုင်းနဲ့မကွေးတိုင်းထဲမှာအရသားတွေပေါ်အာဏာသိမ်းစစ်ကောင်စီတပ်တွေကအကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခဲ့တဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုလက်ရှိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူအခွင့်ရေးကောင်စီအစည်းအဝေးကိုစက်တင်ဘာလ19ရက်နေ့တနင်္ဂနွေနေ့မှာ NUG လူအခွင့်ရေးဝန်ကြီးဌာနကအစည်းအခမ်းတင်ပြခဲ့ပါတယ်။ဇူလိုင်လ၊ဩဂုတ်လနဲ့စက်တင်ဘာလတွေအတွင်းဒီတိုင်းဒေသကြီးနှစ်ခုမှာအာဏာသိမ်းစစ်ကောင်စီတပ်တွေကထိုးစစ်ဆင်နယ်မြေရှင်းလင်းရေးတွေလုပ်ခဲ့ပြီးအစုလိုက်ပြုံလိုက်တပ်ပြမှုအသက်သေဆုံးသူတွေညှဉ်းပန်းနှိပ်စက်မှုဥပဒေမဲ့ဖမ်းဆီးမှုစတဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုအထောက်အထားတွေနဲ့တကွတင်သွင်းခဲ့တဲ့အကြောင်း NUG လူအခွင့်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုလူအခွင့်ရေးချိုးဖောက်မှုတွေကျူးလွန်တဲ့အာဏာသိမ်းစစ်ကောင်စီအပေါ်လက်နက်တင်ပို့မှုပိတ်ပင်ခြင်းနိုင်ငံတကာရာဇဝတ်မှုခုံရုံးအပါအဝင်နိုင်ငံတကာလုံထုံးလုံနီးများအယထိရောက်စွာအရေးယူခြင်းစတာတွေကိုပြုလုပ်ဖို့ကိုလည်းတောင်းဆိုထားပါတယ်။ဒါအပြင်အကြမ်းဖက်တိုက်ခိုက်ခံရတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းဒေသတွေကပြည်သူတွေကိုလူသားချင်းစာနာတဲ့အထောက်အကူတွေပေးဖို့ကိုလည်း NUG အစိုးရကတောင်းဆိုထားပါတယ်။
စရသည်မူစံကျင်စနာပြမှုတွေပေါ်အချမ်းပတ်နှစ်ခုခံရပြီးတဲ့နောက်တုတ်ပြန်အချမ်းပတ်မှုတွေပေါ်ပေါက်လာရမှာဘုံခွဲတက်ခဲမှုတွေတက်ဖြတ်မှုတွေဒီကနေ့ထိဖြစ်ဆဲဖြစ်ပါတယ်အခုတနင်္ဂနွေမနက်ပိုင်းမှာလှိုင်မြို့နယ်အုတ်တွင်းဘူရာယုံနဲ့ဗဟိုလမ်းတောက်မှာစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူတူတနက်နဲ့အပြစ်သက်ခံရပါတယ်ရန်ကုန်တာကီရမြို့နယ်မြင်းတော်သာလမ်းပေါ်ကကမ္ဘောဇာဗန်ရှိမှာလည်းအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်အထူးကိမရှိဘူးလို့သိရပါတယ်လာဒူမင်္ဂလာရုံမြို့နယ်ပြင်းမာဆက်မှုစုံဤမှာလည်းအသေးစားပောက်ကွယ်မှုဖြစ်တယ်လို့သိရပါတယ်။ရန်ကုန်အနီးခရမ်းမြို့နယ်အတွင်းမှာလည်းစနေတုန်းကလုံခြုံရေးမော်တော်ယာဉ်ဒဇင်းကိုလက်လုပ်ပုံနဲ့ပစ်ခတ်တက်ခဲ့ပြီးနောက်အပြန်လန်ပစ်ခတ်မှုတွေရှိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အဲ့ဒီပစ်ဆက်မှာလုံခြုံရေးတပ်ဖွဲ့ဝင်တဦးထိခိုက်ဒဏ်ရာရရှိပြီးတော့အချမ်းဖတ်တက်ခဲ့သူတချို့ကိုအသေးဖမ်းမိတယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မြန်မာစစ်တပ်ကရွေးကောက်ခံတော်အောင်ဆန်းစုကြည်အစိုးရကိုဖြုတ်ချပြီးနောက်ပိုင်းနိုင်ငံတော်ဝန်အကြီးအကျယ်ဆန္ဒပြမှုတွေတွေးထွက်တောင်းမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာအခုလိုတက်ခဲမှုတွေဖြစ်ပေါ်လာတာပါနိုင်ငံတော်ဝန်ကမြို့တော်တော်များမှာလည်းလူလူကာကွယ်တပ်ဖွဲ့ PDF လို့အမည်ရတဲ့စစ်အုပ်စုအစံကျင်ရေးအဖွဲ့တွေပေါ်ပေါက်လာနေပြီးခြေလက်ဒေသတွေမှာအဓိကတိုက်ပွဲတွေဖြစ်ပွားနေပါတယ် NLD ရွေးကောက်ခံအမတ်အများစုပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ပြည်သူတွေရဲ့ခုခံရေးစစ်ပွဲစတင်ဖို့နဲ့စစ်အုပ်စုရဲ့တောက်တိုင်တွေကိုတက်ခဲဖို့ဆိုပြီးတော့ဒီလအစောပိုင်းကတိုက်တွန်းထားခဲ့ပါတယ်အဲ့နောက်ပိုင်းနိုင်ငံတော်မြန်မာစစ်တပ်ပိုင်းမိုက်တယ်ကုမ္ပဏီရဲ့စစ်တဝေးတော်ဝါတိုင်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ပြင်သစ်ရေကုန်တင်မောတွေဟာဩစတြေးလျရဲ့မဟာဗျူဟာမြောက်အကျိုးစီးပွားအတွက်မပြည့်မီမှာကိုဩစတြေးလျအနေနဲ့အထူးစိုးရိမ်ခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်ဒီလိုစိုးရိမ်ခဲ့တာကိုလည်းပြင်သစ်အစိုးရအနေနဲ့သိခဲ့လိမ့်မယ်လို့ဝန်ကြီးချုပ်ကပြောဆိုပါတယ် ဩစတြေးလျနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုအဓိကထားပြီးဆုံးဖြတ်ခဲ့တာဖြစ်ကြောင်းနဲ့ပြည်သူအစိုးရအနေနဲ့စိတ်ဆိုးဒေါသထွက်တာကိုလည်းနားလည်ပါကြောင်းပြောဆိုခဲ့ပါတယ်။သူ့အနေနဲ့ထောက်လိုင်းရေးဌာနနဲ့ကာဝေးဌာနတွေရဲ့အကြံပေးချက်တွေကိုလစ်လျှူပြီးဆုံးဖြတ်လို့မရကြောင်းဒါအပြင်ဩစတြေးလျရဲ့အမျိုးသားအကျိုးစီးပွားကိုပထမဦးစားပေးထားပြီးဆုံးဖြတ်ခဲ့တဲ့အပေါ်သူ့အနေနဲ့နောင်တမရကြောင်းကိုလည်းပြောဆိုပါတယ်။ဩစတြေးလျဟာပြင်သစ်ကနေရေငုပ်သင်းမွှဲတွေဝယ်ယူဖို့စာချုပ်ချုပ်ဆိုထားခဲ့ပေမဲ့ပြင်သစ်ရေငုပ်သင်းမောတွေဟာသူတို့ရည်မှန်းထားတဲ့အရေးအသွေးကိုမပြည့်မီနိုင်တဲ့အတွက်ဆိုကစာချုပ်ကိုဖျက်သိမ်းခဲ့ပြီးအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကဝယ်ယူပြီးပြောင်းလဲဆုံးဖြတ်ခဲ့ပါတယ်။ပြင်သစ်နဲ့ချုပ်ဆိုခဲ့တဲ့စာချုပ်ဟာဒေါ်လာဘီလီယံ90ကျော်လောက်တန်ဖိုးရှိပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာတော့အမေရိကန်နိုင်ငံစီကိုမထွက်ခွာနိုင်ခဲ့တဲ့မိသားစုတွေဟာပြေးလွှာပေါင်းနေကြပြီးအခုခါမှာတော့နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေစီကိုဆက်သွယ်နေကြရပါတယ်။ကာဘူးမြို့မှာကျင်းပခဲ့တဲ့အမေရိကန်နိုင်ငံမှာအများအန်းနေထိုင်ခွင့်ရသာသူတွေဟာညစဉ်အလှည့်ကျအိပ်စက်နေရဆဲဖြစ်ပါတယ်။တည်နှစ်ပတ်အတွင်း900လောက်ပြောင်းရွှေ့နေထိုင်ရသူတွေရှိသလိုစားရေးတောက်ရေးဆွေမျိုးတွေကပဲကျွေးမွေးထားကြရတယ်လည်းရှိပါတယ်။နေစဉ်ဘဝတွေဟာစိုးရိမ်ထိတ်လန့်မှုတွေနဲ့ပြည့်နေနေပြီးအချင်းချင်းခက်တိုးတိုးသတိပေးနိုင်အောင်ကလေးတွေကိုလည်းတိတ်ဆိတ်နေခိုင်းထားရပါတယ်။ပုံလျှောက်နေရသူအလုံးကတော့သူတို့ဟာအမေရိကန်တွေဖြစ်တယ်ဒါမှမဟုတ်အမေရိကန်တွေအတွက်အလုံးလုံးပေးကြသူတွေဖြစ်ကြပြီးတာလီဘန်တွေကသူတို့ကိုရှာတွေ့ရင်ထောင်ထဲထည့်မယ်တပ်ပစ်ကောင်းတပ်ပစ်နိုင်တယ်ဆိုပြီးတော့ထိတ်လန့်နေကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြီးခဲ့တဲ့အပတ်ကလွှတ်တော်ထဲမှာထွက်ဆိုရမှာတော့အမေရိကန်အစိုးရအနေနဲ့သူ့နိုင်ငံသားတွေနဲ့အမြဲတမ်းနေထိုင်ခွင့်ရသူတွေကိုအာဖဂန်နိုင်ငံတွေကထုတ်ခွာနိုင်မှုအတွက်မက်ရှလာတွေကတိုက်တွန်းထားပြီးလေရင်လက်မှတ်ကုန်ကျစရိတ်ပါစီစဉ်ပေးထားခဲ့တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာအမေရိကန်နိုင်ငံသား100ခန့်နဲ့အမြဲတမ်းနေထိုင်ခွင့်ရသူထောင်ပေါင်းများစွာကျန်ရှိနိုင်တယ်လို့ခန့်မှန်းထားပြီးအစိုးရအနေနဲ့ဆက်လက်ဆောင်ရွက်လျက်ရှိတယ်လို့လည်းဘလင်ကန်ကထွက်ဆိုခဲ့ပါတယ်ခင်ဗျာ။
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုရဲ့သတင်းအစီအစဉ်ကိုဆက်လက်နားတော်တာဆင်ရပါမယ်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးထိုးမထားတဲ့သူတွေပြုစုစောင့်ရှောက်ကာကွယ်ဆေးထိုးမထားတဲ့သူတွေကိုပြုစုစောင့်ရှောက်မှုပေးနေရတဲ့အပေါ်ဆရာဝန်တွေအနေနဲ့ဒဏ်ခံရတော့ပဲစိတ်ပန်းလူပန်းဖြစ်လာပြီလို့ဆရာဝန်တွေကပြောဆိုကြောင်း The Guardian သတင်းစာကဖော်ပြထားပါတယ်။ကာကွယ်ဆေးထိုးမထားပဲကာကွယ်ဆေးအပေါ်မှာယုံကြည်မှုလွဲမနေသူတွေကိုဘယ်လိုကင်တွယ်ဆောင်ရွက်ရမယ်ဆိုတာမသိတော့ကြောင်းနဲ့သူ့အနေနဲ့စိတ်ဓာတ်ကျမိတယ်လို့အရေးပေါ်ဌာနကဒေါက်တာ Michelle Shu ကပြောဆိုပါတယ်။သူအတွက်ထက်မစင်စားတဲ့သူတွေအတွက်သူနဲ့သူ့မိသားစုတွေရဲ့ဘဝနဲ့အသက်ကိုယဉ်ပြီးစွန်စားလောက်ကင်ပေးနေရတယ်လို့ခံစားလာရတဲ့အကြောင်းဖီလာဒဲဗီးယားမြို့ကဒေါက်တာမိုနာမဆူဒ်ကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ကူးစက်မှုတွေပြန့်နှံ့လာနေပြီးမြင့်တက်လာနေပြီးအမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာကိုဗစ် -19 ကူးစက်မှုအများဆုံးနိုင်ငံဖြစ်တယ်လို့ John Hopkins Coronavirus ဌာနကထုတ်ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုဟာအိန္ဒိယထက်ကူးစက်မှုပိုများပါတယ်အိန္ဒိယမှာကူးစက်ခံရသူ33တန်းကျော်ရှိပြီးအမေရိကန်ပြည်ထောင်စုမှာကူးစက်ခံရသူ42တန်းကျော်ရှိတယ်လို့ညထုတ်ပြန်ထားပါတယ်ဂျွန်ဟော့ပကင်းဆေးပညာဌာနရဲ့လေ့လာချက်အရဒီကမ္ဘာလုံးကူးစက်ခံရသူ228တန်းရှိပြီးသေဆုံးသူ 4.6 တန်းကျော်ရှိပါတယ
်လက်ဆောင်မှုနဲ့အရေးယူခံထားရတဲ့လက်ဆောင်မှုနဲ့အရေးယူခံခဲ့ရတဲ့မလေးရှားဝန်ကြီးချုပ်ဟောင်းနာဇစ်ဘရာဇက်ကသူ့ရဲ့လာမယ့်နှစ်နှစ်အတွင်းရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်ကိုပေးပင်တားစီလို့ရမှာမဟုတ်ဘူးလို့ရိုက်တာသတင်းနဲ့တွေးဆမေးမြန်းကန်တစ်ခုမှပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ရွေးကောက်ပွဲမှာထပ်မံရှင်ပြိုင်နိုင်မှုအတွက်အာဒီလိုက်စားမှုနဲ့တားမြစ်နိုင်ခြင်းရှိနေတာပါ။သူကဒေါ်လာဘီလီယံနဲ့ချီပြီးတော့လက်စားမှုနဲ့လွန်ခဲ့တဲ့3နှစ်ကယာတုကဖယ်ရှားခံခဲ့ရတာပါ။သူ့ရဲ့ UMNO ပါတီကတော့ပြီးခဲ့တဲ့လအတွင်းကပဲဝန်ကြီးချုပ်တူကိုအတီးပြုတ်ပေးခဲ့ပါတယ်။အတိုက်ခံတွေဘက်ကတော့ UMNO ကဆွဲချက်တင်ဆွဆွဲခံခဲ့ရတဲ့ခေါင်းဆောင်တွေတညာမှုကိုရပြီးအာနာပြန်လဲရယူမှာကိုစိုးရိမ်နေကြပါတယ်2018ခုနှစ်အထိ6နှစ်ကြာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့နာဂျက်ပါဟာအာဒီလိုက်စားမှုဆွတ်ဆွဲချက်မှာအပြစ်ရှိကြောင်းတရားရုံးကမနစ်ကဆုံးဖြတ်ခဲ့ပါတယ်နိုင်ငံတော်ဗန်နာဝေမေလော်မကန်ပြုမှုဆွတ်ဆွဲချက်တွေထဲကတခုမှာတော့ထောင်ဒဏ်12နှစ်အမိန့်ချမှတ်ခြင်းခံရပါတယ်ဒီပြစ်ဒဏ်ကိုသူကပြန်ပြီးတော့လည်းအယူခံဝင်ထားပါတယ်မလေးပြည်ရဲ့လူငင်းချမ်းသာခွင့်မပြုဘဲသူဟာအခြေခံဥပဒေအရရွေးကောက်ပွဲရှင်ပြိုင်ခွင့်မရှိပေမဲ့လက်ရှိသူဟာလွတ်တော်အမတ်တူအဖြစ်ဖြစ်နေစေဖြစ်ပါတယ်သူရဲ့အရေးသွေးပြေးမြင့်မှုနဲ့ပတ်သက်ပြီးတော့ရိုက်တာသတင်းဌာနရဲ့အမေးကိုဖြေဆိုရမှာတော့ ဒီကိစ္စအတိတ်ပဲပွင့်ဆိုမှုနဲ့သက်ဆိုင်ကြောင်းပြောဆိုခဲ့ပြီးလာမယ့်ရွေးကောက်ပွဲဝင်မဝင်နဲ့ပတ်သက်ပြီးတော့ဖြေဆိုရမှာတော့ဘယ်နိုင်ငံသားဘယ်နိုင်ငံသားမှမဆိုလွတ်တော်ထဲမှာထိုင်ကုန်တနေရာတော့လိုချင်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီရသက်တပတ်အတွင်းကမ္ဘာကောင်းဆောင်နေရောက်မြို့တော်မှာကျင်းပမယ့်ကုလသမဂ္ဂအညီလာခံကိုတက်ရောက်ဖို့ရှိနေပြီးကမ္ဘာရာသီဥတုပြောင်းလဲလာမှုနဲ့ကိုဗစ် 19 ကိစ္စရတဲ့ကိုအဓိကထားပြီးဆွေးနွေးဖို့ရှိပါတယ်။တမရဂျိုးဘိုင်ဒင်ကလည်းဒီလာမယ့်ကုလသမဂ္ဂညီလာခံမှာလူကိုယ်တိုင်တက်ရောက်ပြီးမိန့်ခွန်းပြောကြားဖို့အစီအစဉ်ရှိပါတယ်။ကုလသမဂ္ဂညီလာခံခန်းမှာတဲ့ဝင်ရောက်မဲ့သူအားလုံးဟာကိုဗစ်ကာကွယ်ဆေးထိုးပြီးတာကြောင့်အတည်ပြုကြေညာဖို့လိုအပ်ပါတယ်။ဒါပေမဲ့ဘရာဇီးတမရကတော့ကိုဗစ်ကာကွယ်ဆေးထိုးမထားသူဖြစ်ပါတယ်။သူဟာကို
ပြီးတဲ့နောက်မှာပြည်ပင်ခဲ့ပြီးတဲ့နောက်မှာလက်ရှိအာဏာရပါတီကပဲအနိုင်ရဖို့မျှော်လင့်ထားကြပါတယ်။ပြိုင်ဘက်ပါတီတွေဖြစ်ကြတဲ့ကွန်မြူနစ်ပါတီ၊အမျိုးသားရေးပါတီ LDPR တို့နဲ့အတူရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်လျက်ရှိတဲ့ညီညွတ်သောရုရှားပါတီကအနိုင်ရဖွယ်ရှိနေပြီးအသက်68နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတပူတင်ကိုလည်းပါတီအနေနဲ့ထောက်ခံထားပါတယ်။ညီညွတ်သောရုရှားပါတီဟာဒူမာလွှတ်တော်ရဲ့အမတ်450အနက်၃ပုံ၂ပုံနီးပါးကိုထိန်းချုပ်ထားတာပါ။ဒီအတွက်ကြောင့်သမ္မတပူတင်ကို2036ခုနှစ်ထိအာဏာဆက်ယူနိုင်ဖို့အတွက်အခြေခံဥပဒေပြင်ဆင်ရေးကိုလည်းလွှတ်တော်တွင်မှမဲအများစုနဲ့လွှမ်းမိုးမှုနဲ့ဆောင်ရွက်နိုင်ခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်မြတ်သူတို့တင်ပြပေးခဲ့ရပါရှင်။ကျမတို့ရဲ့ VOA Radio အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာအချိန်နဲ့တပြေးညီဖမ်းယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့အတွက်ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ထိုင်းမလေးနယ်ဆက်ဆုံခလာပြည်နယ်စာတောက်ခရိုင်မှာမလေးရှားကိုသွားဖို့စောင့်ဆိုင်းနေတဲ့မြန်မာနိုင်ငံသား14ဦးကိုဖမ်းမိပြီးတဲ့နောက်6ဦးမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိတဲ့အတွက်သူတို့နဲ့ထိတွေ့ခဲ့တဲ့လူအယောက်40လောက်ကိုစောင့်ကြည့်ရေးစင်တာကိုပို့ထားရပါတယ်။ဒီသတင်းပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးမာကပြပို့ထားပါတယ်ရှင်
။ထိုင်းမလေးနယ်ဆက်စာတောက်ခရိုင်ထဲမှာမလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသားအုပ်စုလက်စုကိုဒီရက်ပိုင်းမှာပဲဖမ်းဆီးပြီးတဲ့နောက်ကိုဗစ်ကပ်ရောဂါပိုးစစ်ဆေးရမှာ6ဦးကရောဂါပိုးတွေ့ရှိခဲ့တာကြောင့်မြို့နယ်ဆေးရုံကိုပို့ပြီးကူတာမှုပေးနေပါတယ်ဖမ်းဆီးမှုတွေမှာပါဝင်တဲ့ရဲဝန်ထမ်းတွေအပါအဝင်မြို့နယ်အာဏာပိုင်တွေထဲကလူ40ဟာအခုအခါမှာတော့စောင့်ကြည့်ရေးစင်တာမှာ14ရက်ထားပြီးစစ်ဆေးမှုတွေဆက်လုပ်သွားမှာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်။တို့ရဲ့အတွက်ကြောင့်မို့သူတို့ဆေးရုံမှာအမှရှိတဲ့အဲမြို့နယ်ဆေးရုံမှာသူတို့ခေါ်ပြီးတော့ကူထားတယ်။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သူတို့လာပြီးတော့ဖမ်းဆီးတဲ့အာဏာပိုင်တွေပေါ့နော်လာဝါကာရဲတို့ဟိုမြို့နယ်အုပ်ချုပ်ရေးဆိုင်ရာကဝန်ထမ်းတွေပေါ့အဲ့ဒီဖမ်းဆီးမှုမှာပါဝင်တဲ့လူတွေမှာဒါပြောတဲ့ထိစပ်မှုရှိတဲ့အတွက်ကြောင့်မလို့သူတို့ကွာရန်တင်းဝင်ရတာပေါ့
အခုအခါမှာတော့ဆုံခလာပြည်နယ်ပါဝင်ပြည်နယ်သုံးခုကိုတော့ကန့်တတ်ထားမှုတွေဖြေလျှော့ပေးတာတွေမလုပ်ပဲအရေးပေါ်အခြေအနေဖြစ်ဆက်လက်ကျင့်သုံးသွားမယ်ဆိုပြီးထိုင်းအစိုးရကဒီရက်ပိုင်းမှာပဲထုတ်ပြန်သွားပါတယ
်ဒီအရေးပေါ်အခြေအနေဆက်လက်ပြီးတော့အာဟိုပေါ့ကျင့်သုံးမယ်ဆိုတဲ့ဟာကိုအဲ့ဒီဒီထုတ်ပြန်တယ်နိဟုတ်ပါကျွန်တော်ပြည်နယ်အနေနဲ့ကတော့အဲဒီသုံးပြည်နယ်ပေါ့လေသုံးပြည်နယ်ဆိုတာအဲဒီနဂါဒီဝနဲ့ဆုံခလာနဲ့ပထမီနဲ့ဟုတ်ကဲ့
တစ်ဆက်တည်းမှာပဲထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်ဆက်ထောင်ခရိုင်ထဲကလဝကအချုပ်စခန်းမှာ6နောက်ခံနိုင်ရတဲ့မြန်မာနိုင်ငံသားတရာကျော်ထဲမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကိုလည်းစစ်ဆေးတွေ့ရှိရတဲ့အတွက်အချုပ်ဆောင်အရာရှိ20ကျော်ကိုပါပိုးစစ်ဆေးနေတယ်လို့ဆိုပါတယ်ကူးစက်မှုတွေအများစုဟာမြန်မာနိုင်ငံကနေလာကြတဲ့ရိုဟင်ဂျာလူမျိုးတွေလို့လည်းထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်အခုလိုမျိုးအစုလိုက်ပြုံလိုက်ပိုးကူးဆက်ပြန့်ပွားနေတာနဲ့ပတ်သက်လို့ဆုံခလာပြည်နယ်အမှတ်6ဒေသလဝကရဲ့ထုတ်ပြန်ကြေညာလဝကအချုပ်စခန်းမှာကိုဗစ်ကိုကူးဆက်ပြန့်ပွားနေတာဟုတ်မှန်ကြောင်းနဲ့အကျဉ်းသားတွေအားလုံးကိုပိုးစစ်ဆေးရမှာ29ဦးကိုစတင်တွေ့ရတဲ့အတွက် Pine Dringa Seyongo, Posan Kutamuri, Pilonid, Lule, Popja Tavare, a Choskan Nemada, Kusepia Bani Rapipi, Kayoga, Kawe Longani, Yerzi Losani Jan, and Nizon Lune Yakwatego, Kusamuri, Shilamam, Hode Jane, Pidure Nine, Soyan Telamum Pipo Dwele, Nozo Tavare, Tai Soyagaro, Kobe Tipu Luna, Tatan Leden Konatanjo Shijan, Satemala Sakoyeni Tanere Kusatu. တောင်းတောင်းအောင်900ကျော်ရှိတဲ့အကြောင်းဒေသုံးသူစုစုပေါင်းကတော့တောင်း900ကျော်ရှိတဲ့အကြောင်းအတည်ပြုထုတ်ပြန်ထားပါတယ်ကူးစက်မှုတွေရောကြလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေပြန်ဆနိုင်ဖို့နဲ့နိုင်ငံခြားခရီးသွားတွေကိုဖိတ်ခေါ်နိုင်ဖို့အတွက်ကန့်သတ်ပိတ်ဆို့ထားတဲ့ပြည်နယ်တချို့ကိုလည်းဖြေလျှော့မှုတွေလုပ်လာပါတယ်ဒါပေမဲ့ကူးစက်မှုတွေကတော့နေ့စဉ်တောင်းချီရှိနေသေးဖြစ်ပါတယ်ရှင်
မအီမာသတင်းပေးပို့ထားတာပါရှင်တနင်္ဂနွေညပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေပြီးတော့တရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့အတွက်အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောင်းနှုတ်ချက်မြန်မာပြည်ကပေးစာကဏ္ဍနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့တပတ်တွင်မြန်မာသတင်းစုစည်းတင်ပြချက်ကိုန
အပြိုင်တင်သွင်းချက်တွေကိုဆုံးဖြတ်ပေးရမယ်။ကုလသမဂ္ဂစီစဉ်လက်ခံရေးကော်မတီ Credential Committee အဖွဲ့ဝင်နိုင်ငံတွေကိုကုလသမဂ္ဂထွေထွေညီလာခံမှအတည်ပြုရွေးချယ်လိုက်ပါပြီ။စက်တင်ဘာ14ရက်နေ့ကစတင်လိုက်တဲ့86ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကနေဒီတစ်ချိန်ဖွဲ့စည်းလိုက်တဲ့ကော်မတီမှာဘဟားမား၊ဘူတန်၊ချီလီ၊တရုတ်၊နမ်ဘီယာ၊ရုရှား၊ဆီးရီးယား၊လီယွန်၊ဆွီဒင်နဲ့အမေရိကန်နိုင်ငံတို့ပါဝင်တဲ့အကြောင်းညီလာခံဥက္ကဋ္ဌအဗ္ဒူလာရှာဟစ်ကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။အထွေထွေညီလာခံဖွံ့ဖွဲ့အခမ်းအနားတွေကိုကုလသမဂ္ဂဆိုင်ရာလက်ရှိနေမှာတအမတ်ကြီးဦးကျော်မုံထွန်းတက်ရောက်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမေရန်ကိုယ်စားလှယ်အဖွဲ့ယုံ Facebook မှာပုံတွင်နဲ့တကွာဖော်ပြထားပါတယ်။ညီလာခံကာလအတွင်းသက်ဆိုင်ရာနိုင်ငံအသီးသီးအလိုက်မိန့်ခွန်းပြောမယ်စီးရင်နဲ့မှာမြန်မာနိုင်ငံကစက်တင်ဘာ29ရက်နေ့စီစဉ်ထဲမှာပါဝင်မယ်မဲ့တအမတ်ကြီးဦးကျော်မုံထွန်းမိန့်ခွန်းပြောခွင့်ရမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကဘာအရရကမူဝါဒအရေးယာရီနဲ့နိုင်ငံရေးအခြေအနေတွေကိုသုံးသပ်ဖော်ပြနေတဲ့ Foreign Policy Magazine ရဲ့ September 23ရက်နေ့ကအွန်လိုင်းသတင်းဆောင်ပါမှာတော့အမေရိကန်နဲ့တရုတ်တို့နောက်ကွယ်မှာညှိနှိုင်းပြီးမြန်မာနိုင်ငံရဲ့ကုလသမဂ္ဂကိုစားပြုမှုကိစ္စကိုလာမယ့်နိုဝင်ဘာလကျမှရာ Credential Committee မှာဆွေးနွေးဖို့သဘောတူခဲ့ကြတဲ့အကြောင်းကုလသမဂ္ဂသတင်းရင်းမြစ်တွေကိုကိုးကားပြီးတော့ရေးထားပါတယ်ထာကြောင့်တန်အမတ်ကြီးဦးကျော်မိုးတို့ဟာအဲ့ဒီအချိန်ထိတော့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးအဖြစ်ဆက်ရှိနေမဲ့သဘောလည်းဖြစ်ပါတယ်
စကိုင်းတိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတွေကမြို့နယ်ချို့မှာစက်တင်ဘာ14ရက်နေ့ကအင်တာနက်ဖြတ်တောက်ခံထားရတဲ့အတွက်ပြည်သူတွေအခက်အခဲကြုံနေရပါတယ်။အင်တာနက်လိုင်းတွေဖြတ်တောက်ခံထားပြီးသတင်းချက်လက်တွေမရနိုင်ပဲသတင်းမှောင်ကျနေချိန်မှာစစ်ကောင်စီကထိုးစစ်ဆင်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတာပါ။တချို့ဒေသတွေမှာဖုန်းအင်တာနက်ဖြတ်တောက်ခံရတာဖြစ်ပြီးတချို့နေရာတွေကတော့ Wi-Fi အင်တာနက်ပါဖြတ်တောက်ခံထားရတယ်လို့ဒေသခံတွေကပြောပါတယ်။စရနာတည်ယူပြီးနောက်ပိုင်းဒါကဒုတိယအကြိမ်အင်တာနက်ဖြတ်တောက်ခံရတာလို့ဒေတာကန်တွေက VOA ကိုပြောကြပါတယ်။ဒီတော့တွေ့မှာပဲအင်တာနက်လိုင်းဖြတ်တောက်ခံရတဲ့မြို့နယ်တွေမှာပြီးခဲ့တဲ့ရက်ပိုင်းက Mytel Tower Line တွေကိုမိုင်းခွဲတိုက်ခိုက်ခံခဲ့ရတာပါ။ဒါကြောင့်စစ်ကောင်စီကလက်တုံ့ပြန်တဲ့အနေနဲ့အခုလိုအင်တာနက်လိုင်းတွေဖြတ်တောက်တာလို့လည်းဒေတာကန်တွေကယူဆနေကြပါတယ်။ကချင်ပြည်နယ်ဖားကန့်မြို့ထဲမှာလည်းဩဂုတ်လ20ရက်နေ့ကလေးကအခုချိန်ထိအင်တာနက်လိုင်းဖြတ်တောက်ခံထားရပါတယ်။စစ်ကောင်စီကအခုလိုဘာကြောင့်ဖြတ်တောက်ထားလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့ဆက်အာဏာသိမ်းပြီးနောက်ပိုင်းစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ခုခံမှုတွေနေရာနဲ့ပေါ်ပေါက်နေသလိုအခုလိုသတင်းမှောင်ချထားခြင်းအရင်ကထက်အခြေအနေပိုဆိုးလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။
သမရဝင်းမြင့်ဒေါန်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့အပေါ်စစ်ကောင်စီကအမှုတတိုးတဲ့တရားဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှန်905ခါခွေဆိုင်ရန်ဆွဲချက်တွေကိုရှေ့သတင်းပတ်ကြရင်ဆွဲချက်တင်းတင်းမတင်းတင်းဆုံးဖြတ်ဖို့ရှိနေပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့အမှုပြေချာလေသူတို့တင်းရောစလုံးကိုဆွဲထားတဲ့905ခါခွေနဲ့ပတ်သက်လို့ဆွဲချက်တင်းတင်းမတင်းတင်းရှောက်ရဲချက်နှစ်ဖက်ကစာနေရေးပြီးတင်ရပါတယ်။တရားသူရဆွဲချက်တင်းမတင်းဆိုတဲ့အမိန့်ကိုရှေ့ဒီကနေ့မဆက်တည့်ရနေမှာချမ်းလို့ပြောပါတယ်။
ကယောဂါကြောင့်မလာတာရန်နာထားတဲ့ကြားနာမှုပြန်ဆရတဲ့နေ့မှာကျမရေးချောင်းဆွပြီးတရားရုံးမှာတက်ရောက်မကြားနာနိုင်ခဲ့တဲ့တော်အောင်ဆန်းစုကြည်ဒုတိယနဲ့ယုံချင်းကိုတော့ပြန်တက်ခဲ့ပါတယ်။ကနူးဆွဲဆိုထားတဲ့အမှုတွေကိုရှစ်တပတ်ယုံချင်းမှာဆက်လက်စစ်ဆေးသွားမှာဖြစ်ပေမဲ့နောက်ထပ်ထပ်တိုးဆွဲထားတဲ့အမှုတွေကိုတော့ဘယ်နဲ့ယုံတင်စစ်ဆေးမလဲဆိုတာမသိရသေးပါဘူး။အမှုကြားနာစစ်ဆေးမှုတွေရထားချိန်နှစ်လအတွင်းတော်အောင်ဆန်းစုကြည်အနေနဲ့သူ့ရဲ့အကျိုးဆောင်ရှင်နေတွေနဲ့တွေ့ခွင့်မရခဲ့ပါဘူး။တော်အောင်ဆန်းစုကြည်အနေနဲ့အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုအပအဝင်အမှုပေါင်း70ခုနဲ့ရင်ဆိုင်နေရတာပါ။တချိန်ထဲမှာပဲစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးတရားစွဲခံနေရတဲ့အတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေနဲ့ခေါင်းဆောင်ပိုင်းတချို့ကိုလည်းစစ်ကောင်စီက အဂတိအမှုတွေနဲ့ထပ်တိုးတရားဆွဲထားပါတယ်။တချို့ရှင်းနေတွေကသူတို့အမှုတွေနဲ့တွေ့ခွင့်မရကြသေးပါဘူး။မိသားစုနဲ့တွေ့ခွင့်မရပဲဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေလည်းရှိနေပါတယ်။ဖေဗျူလာ၁ရက်နေ့ကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအဖမ်းခံရသူတွေထဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်၊သမ္မတနဲ့အစိုးရဝန်ကြီးတွေအပြင်ထင်ရှားတဲ့နိုင်ငံရေးသမားတွေ၊စားရေးဆရာတွေ၊သတင်းမီဒီယာသမားတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေပါဝင်ပါတယ်။
မြန်မာနိုင်ငံမှာလက်ရှိလဲပတ်သုံးဆွဲနေတဲ့ငွေဆက်ကူကြီးတွေဖြတ်သိမ်းလိုက်ပြီးဆိုပြီးပြန့်နှံ့နေတဲ့တဲ့င်းဟာကောလာဟာလာတာဖြစ်ပြီးဖြတ်သိမ်းမှုမရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်36မှာပုံမှန်ကိုလည်းငှမှာတရားဝင်ထုတ်ဝေထားသောငွေကြီးကိုတရားမဝင်ငွေကြီးအဖြစ်သတ်မှတ်ခြင်းမပြုလို့ပြဋ္ဌာန်းထားပြီးဖြစ်ပါတယ်။အဲ့ဒီတိုင်းကျွန်တော်တို့ဟိုတိကျသွားလိုက်နာသွားမှာဖြစ်ပါတယ်။နောက်လည်းအဲ့ဒီတိုင်းမတိကျသွားလိုက်နာသွားမှာဖြစ်ပါတယ်။
ငွေဆက်ကူ9,000တန်းနဲ့10,000တန်းတွေကိုဖျက်သိမ်းလိုက်ပြီးလို့သတင်းမှားတွေထုတ်ပြန်နေတာမယုံကြည်ကြဖို့ကာကွယ်ရေးဦးစီးချုပ်ယုံအင်တာနက်ဆာမျက်နှာမှာထုတ်ပြန်ထားသလိုဗဟိုဘဏ်ကလည်းသူတို့ website မှာမဟုတ်တဲ့အကြောင်းညင်းထားပါတယ်။ဒီလိုရဟာတည်ငြိမ်အေဂျင့်မှုနဲ့ဥပဒေစိုးမိုးမှုပြက်စီအောင် CRPH NUG PDF အကြမ်းဖွဲ့နဲ့ဆွန်းရောက် NLD ထောက်ခံသူတွေကလုံးကြံလှုပ်ဆော်တာလို့ကာကွယ်ရေးဦးစီးချုပ်ယုံကြေညာချက်မှာဆွဆွဲထားပါတယ်။
ကိုဗစ်တတရားလိုက်နဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ကြီးဌာနရဲ့နိုင်စင်ထုတ်ပြန်ချက်အရသေဆုံးသူ100အောင်ရော့ကျလာရရဲ့အတော်ကြာရှိနေပြီဖြစ်ပေမဲ့လို့သေဆုံးသူ90ဝန်းကျင်ပျောက်တဲ့နေ့တွေလည်းရှိပါတယ်။ကျန်းမာရေးလုပ်သားတွေနဲ့ပရဟိတကူညီသူတွေကတော့ကိုဗစ်တတရားလိုက်အတွင်းအမှန်တကယ်သေဆုံးသူအရေအတွက်ကတရားဝင်ထုတ်ပြန်ထားတဲ့ပုံများနိုင်တယ်လို့ခန့်မှန်းထားပါတယ်။လက်တလောချိန်နီပိုးတွေ့သူစုစုပေါင်း4000ခွဲဝန်းကျင်နဲ့ဆေးရုံစင်သူ4000ဝန်းကျင်ရှိသလိုသေဆုံးသူပေါင်းက18000လောက်ရှိနေပြီဖြစ်ပါတယ်။နိုင်ငံတော်ကကိုဗစ်ကာကွယ်ဆေးထိုးပေးပြည်သူက5တန်းနေပါရှိပြီလို့လဲကျန်းမာရေးဌာနကထုတ်ပြန်ချပါတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ဆိုပြီးတော့ပုဂ္ဂလိကကျောင်းတွေနဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေအပါအဝင်အခြေခံပညာကျောင်းတွေအားလုံးကိုလည်းပိတ်ထားပါသေးတယ်။ရုံးဝန်နှန်းတွေကတော့နှစ်ပတ်စဉ်နှစ်ပတ်နာအလဲကျစနစ်နဲ့ရုံးတွေကိုပြည်ခဲ့တဲ့တစ်ပတ်ကပဲပြန်ပြီးတော့ဖွင့်လှစ်ခဲ့တာပါ။တိုင်းနာဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ပေါ်ပေါက်နေတဲ့အတွက်နေရမပြောင်းနိုင်ကြသေးတဲ့သူတွေလည်းရှိသလိုဆက်ပြီးထွက်ပြေးနေကြတဲ့စစ်ရှောင်ပြည်သူတွေကြားပိုကူးဆက်မှုပိုဆိုးလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။
တိုင်းမဂဇင်းနှစ်စဉ်ရွေးချယ်တဲ့ကဘာမှာဩဇာလွှမ်းမိုးမှုရှိဆုံးလူပုဂ္ဂိုလ်100စီးရင်ထဲမှာတော့မြန်မာမျိုးသမီး3ယောက်အတိအမှတ်ပြုရွေးချယ်ခံခဲ့ရပါတယ်။အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားနေတဲ့မြန်မာနိုင်ငံကတိုင်းရင်းသူမျိုးသမီး2ဦးနဲ့အင်ကာဂျိုဘောပြန်တန်းနိုင်တဲ့စူးစမ်းရင်းရဟတ်ရင်ငယ်ကိုတီထွင်ခဲ့သူမြန်မာနွယ်ပွားအင်ဂျင်နီယာတို့ဖြစ်ကြပါတယ်။အာဏာရှင်ဆန့်ကျင်ရေးမှာပါဝင်လှုပ်ရှားနေတဲ့အက်စတာဇေနာနဲ့မတ်အီတင်ဇာမောင်တို့ကိုတော့ဥဆောင်သူကဏ္ဍမှာထည့်သွင်းအတိအမှတ်ပြုထားပြီးအင်္ဂါဂျိုဘောပြန်တန်းနိုင်တဲ့စူဇန်ရေရဟတ်ရင်ငယ်လေးကိုဥဆောင်တီထွင်ခဲ့တဲ့အတွက်ဒေါက်တာမီမီအောင်ကိုစူဇန်တီထွင်နိုင်သူခန္ဓာမှာဩဇာလွှမ်းမိုးဆုံးသူဖြစ်ထည့်သွင်းခဲ့ပါတယ်။လက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဒုဝန်ကြီးမတ်ဤတင်စာမောင်ကလည်းဒီလိုအတိအမှတ်ပြုခံရတာဟာမြမအရေးကိုကဘာကအတိအမှတ်ပြုလေးစားတဲ့သဘောဖြစ်တယ်လို့တုံ့ပြန်ထားပါတယ
်။နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့စီစဉ်တင်ဆက်ပေးထားတာပါရှင်။အခုတက်ဆက်သေးပဲတပတ်တွင်းနိုင်ငံတကာသတင်းတွေကိုတော့မိုက်အီသန်စင်ကစူးစီးတင်ဆက်ပေးထားပါရယ
်။အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်ရေးအဖွဲ့အနေနဲ့ပိတ်ဆို့တံခတ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိတဲ့အကြောင်းအမေရိကန်ထိပ်တန်းကွန်ဂရက်လွှတ်တော်အမတ်တချို့ကဒီသတင်းမှတ်တမ်းမှာပြောခဲ့ပါသည်။တာလီဘန်တွေစီမဟုတ်ဖ ೇನೆ အာဖဂန်ပြည်သူလူထုအတွက်ဓာတ်ရိုက်အကူအညီပေးနိုင်ဖို့အမေရိကန်ဒေါ်လာ64သန်းသုံးဆွဲသွားမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါသည်။အာဖဂန်အရေးအတွက်စိတ်ပူပန်နေကြတဲ့အချိန်မှာအမေရိကန်အတန်းလွှင့်ဌာန USAGM အတွက်အလုပ်လုပ်ပေးနေသူတွေနဲ့အန်ရယ်ကနေပုံအောင်နေရသူတွေကိုဦးစားပေးကဲတင်သွားမယ်ဆိုပြီးတော့ဘလင်ကင်ကကတိပြုခဲ့ပါသည်။အမေရိကန်နဲ့မဟာမိတ်တွေကအာဖဂန်နစ္စတန်ကနေလူပေါင်း 132,000 လောက်ကိုကယ်ဆယ်နိုင်ခဲ့ပါသည်။ဒီထဲကအများစုကတော့တာလီဘန်တွေကာဘူးကိုထိန်းချုပ်တဲ့ဩဂတ်လ15ရက်နေ့နောက်ပိုင်းနဲ့အမေရိကန်တွေကယ်ဆယ်ရေးလုပ်ငန်းအဆုံးသတ်တဲ့ဩဂတ်လ31ရက်နေ့အတွင်းမှာကယ်တင်နိုင်ခဲ့တာပါ။လူအများပြားအသက်ခံခဲ့ရတဲ့ဖိလစ်ပိုင်သမ္မတဒူတာတရဲ့မူရစီဝါနှိမ်နှင်းမှုအစီအစဉ်နဲ့ပတ်သက်ပြီးတော့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crimes Against Humanity အဖြစ်တရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC တရားသူကြီးတွေကသတင်းမှတ်တမ်းမှာတီးပြုတ်လက်ခံလိုက်ပါတယ်။ဒီပေါ်မှာသမ္မတဒူတာတရဲ့အနေနဲ့တုံ့လုံချောက်ကြားနေမှာမဟုတ်ဘူးဆိုပြီးတော့ဖိလစ်ပိုင်သမ္မတရုံးပြောခွင့်ရကဆိုပါတယ်။ဒီမူရီစေဝါနှိမ်နှင်းမှုအစီအစဉ်ကြောင့်တန်တရားရှိသူ6,000ကျော်တပ်ဖြတ်ခံရပြီးတော့ဒီထက်လည်းအရေးအတွက်ပိုများနိုင်လေဆိုပြီးတော့လူခွင့်လှုံ့ဆော်မှုအဖွဲ့တွေကပြောပါတယ်ဒီလိုတပ်ဖြတ်ခံရသူတွေထဲမှာရဲတပ်ဖွဲ့ကစီခိုင်းထားတဲ့စိုက်ကဲစည်းတနတ်သမားတွေကတပ်ဖြတ်တာတွေလည်းပါဝင်ပါတယ်ဒီလိုတရားဥပဒေမဲ့တပ်ဖြတ်မှုတွေအပေါ်မှာလက်လူရှုထားမယ်ဆိုတဲ့ဆွဆွဲချက်တွေကိုသမ္မတဒူတာတီကငင်းဆန်ထားပါတယ် သမရဒူတာတီဟာအကြမ်းဖက်မှုကိုလုံးစော်ခဲ့ပြီးတော့ရဲတွေဟာမွေးစေဝါကိစ္စနဲ့တန်တရားရှိတဲ့လက်နက်မဲ့ပြည်သူတွေကိုအများပြားတပ်ဖြတ်ခဲ့တယ်လို့လူခွေရဲ့အဖွဲ့တွေကဆွဆွဲထားတာပါဖိလစ်ပိုင်ရဲတွေကဒီဆွဆွဲချက်တွေကိုညှင်းဆူထားပြီးတော့သမရဒူတာတီကလည်းရဲတွေကိုကိုယ့်ကိုယ်ခုခံကာကွယ်ဖို့အတွက်သာပြစ်တက်ဖို့အမိန့်ပေးထားတယ်လို့ဆိုပါတယ်သမဒူတာတဲ့အစိုးရဟာ ICC နိုင်ငံတကာခေါင်းယုံကနေနှုတ်ထွက်ထားတာဖြစ်ပေမဲ့2016ကနေ2019အထိအဖွဲ့ဝင်ဖြစ်နေတဲ့အတွက်အဲ့ဒီကာလတွေနဲ့ပတ်သက်ပြီးတော့ ICC ကစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်သွားမှာဖြစ်ပါသည်ဂျန်ကိုရီးယားကမစ်ဆိုင်းဒုံးကြီးစမ်းသပ်ပြစ်လွတ်ခဲ့တဲ့ဗုဒ္ဓနေတရက်ထဲမှာပဲတောင်ကိုရီးယားစစ်တပ်ကလည်းပထမဆုံးရေငုပ်သင်္ဘောကနေပြစ်လွတ်တဲ့ရေအောက်မစ်ဆိုင်းဒုံးပြန်ကိုစမ်းသပ်ပြစ်လွတ်ခဲ့ပါတယ်ဗုဒ္ဓနေတုံးကမြောက်ကိုရီးယားကတာတိုပြစ်မစ်ဆိုင်းဒုံးကြီးနှစ်ဆင့်ကိုပြစ်ခတ်စမ်းသပ်ခဲ့တာဖြစ်ပြီးတော့တစ်ပတ်ထဲမှာဒါဒုတိယအကြိမ်စမ်းသပ်ပြစ်လွတ်တာဖြစ်ပါတယ်ဒီလိုပြစ်လိုက်တဲ့မစ်ဆိုင်းဒုံးကြီးဟာမိုင်500နီးပါးလောက်အဝေးကိုရောက်တဲ့ဆိုပြီးတော့မစ်ဆိုင်းဒုံးပြစ်ခတ်မှုကိုစောင့်ကြည့်ခဲ့တဲ့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားရဲ့ဒုံးကျည်ဟာဂျပန်ပိုင်နဲ့အတွင်းကိုကြောက်ရွံ့ခဲ့ရမှရှိဘူးဆိုပြီးတော့လေဂျပန်ကာကွယ်ဝင်ကြီးဌာနကပြောပါတယ်ဒီလိုဖြစ်ခဲ့စမ်းသပ်မှုတွေဟာမြောက်ကိုရီးယားလက်နက်စီစဉ်ကြောင်းဒေတာတွေမတည်ငြိမ်မှုတွေကိုပေါ်လွင်စေတယ်ဆိုပြီးတော့ American Indo-Pacific Data စစ်ဌာနချုပ်ကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့နှစ်လအတွင်းကိုဗစ်ကူးစက်မှုတိတိကျကျသာရောလာတာကိုပထမဆုံးအကြိမ်တွေ့ရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရည်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကိုဗစ်ကူးစက်မှုနှုန်း၄သန်းလောက်ရှိခဲ့ပြီးတော့ဒါကညော့နေလာတာဆိုပြီးတော့ WHO ကပြောတာပါအရင်သတင်းပတ်တွေနဲ့ရှင်ရဲ့အခုလက်တလောမှာကမ္ဘာနေရာပေါင်းစုံမှာကိုဗစ်ကူးစက်မှုညော့နေလာတာကိုတွေ့ရတဲ့အကြောင်းဒီသတင်းပတ်အတွင်းကုလသမဂ္ဂကျန်းမာရေးအေဂျင်စီရဲ့အစီရင်ခံစာမှာဖော်ပြထားပါသည်ကိုဗစ်ကြောင့်ကမ္ဘာတဝန်းတည်ဆုံးသူကညွန်နေလာပြီးတော့လက်တလောမှာလူအယောက်6,200လောက်ရှိရဲဆိုပြီးတော့ AP သတင်းမှာဖော်ပြထားတာပါရှေ့တောင်အာရှနိုင်ငံတွေမှာကိုဗစ်ကြောင့်တည်ဆုံးသူညွန်နေလာတာကိုသိသိသာသာတွေ့ရပါတယ်အာဖရိကမှာတော့ကိုဗစ်ကြောင့်တည်ဆုံးသူ900ခန့်တိုးလာတာကိုတွေ့ရပါတယ်အမေရိကန်ပြည်တွင်အိန္ဒိယအီရန်နဲ့တူရကီမှာကိုဗစ်ကူးစက်သူဥယျာဉ်အများဆုံးဖြစ်ပြီးတော့ကမ္ဘာနိုင်ငံပေါင်း180မှာ Delta ဗီဇာပြောင်းပို့တွေ့ရတာဖြစ်ပါတယ်ရုရှားသမ္မတဖလာဒီမီယာပူတင်နဲ့လက်ဆက်သူတွေတော်တော်များများမှာကိုဗစ်ကူးစက်ခံရလို့နေမကောင်းဖြစ်နေတဲ့အတွက်သူကိုယ်တိုင်လည်းရက်အနည်းငယ်တိကျနေထိုင်မဲ့အကြောင်း TASS သတင်းဌာနကဖော်ပြထားပါသည်တာဂျီကစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့ရုရှားဥဆောင်တဲ့လူကြိုးညီလာခံကိုလူကိုယ်တိုင်တက်ရောက်ဖို့စီစဉ်ထားပေမဲ့အခုဗီဒီယိုကနေတစ်ဆင့်ပဲတက်ရောက်ခဲ့တာပါနေကောင်းကျမပုံရတဲ့အသက်68နှစ်အရွယ်ရုရှားသမ္မတပူတင်ဟာရုရှားနိုင်ငံထုတ် Sputnik 5ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်ပါသည် Apple ကုမ္ပဏီက iPhone 13အသစ်ကိုဒီသတင်းပတ်ထဲမှာမိတ်ဆက်လိုက်ပါတယ် 5G Internet ဆက်သွယ်မှုမြန်နှုံးမြင့်ချက်ဖြစ်တဲ့ A15 Bionic တက်ဆင်ထားသလို iPhone 13ဖုန်းအသစ်မှာပို့ပြီးတော့စူးရှာဖြစ်သားတဲ့ရုပ်ပုံတွေကိုရိုက်နိုင်တဲ့ပိုကောင်းတဲ့ကင်မရာကိုပါတက်ဆင်ထားတယ်လို့ကြော်ညာမှာဖော်ပြထားပါတယ်ဈေးနှုန်းကတော့အရင်ဖုန်းတွေနဲ့မကွာဘူးလို့ကြေညာထားတာပါiPhone 13အသစ်ရဲ့ဘက်ထရီတက်ခဲတက်တန်းကအရင်ဖုန်းတွေထက်ပိုပြီးတော့ခံပါတယ် iPhone 13အသစ်ထဲမှာ A15 Bionic ကစာရီကိုတော့အလိုလျောက် focus ပန်းပြီးတော့ပိုပြီးမြန်မြန်ကြည်လင်ပြတ်သားအောင်ကင်မရာနဲ့ရှာဖွေနိုင်တဲ့ chip ကိုလည်းထည့်သွင်းထားတယ်ဆိုပြီးတော့မိတ်ဆက်ဗီဒီယိုမှာပြသထားပါတယ် iPhone ဖုန်းကိုင်းတဲ့သူတွေကတော့သူတို့လက်ရှိသုံးနေတဲ့ဖုန်းတွေကိုအခုအသစ်ထွက်တဲ့ iPhone 13နဲ့လဲဖို့ပိုပြီးတော့စိတ်အားထက်သန်ကြမယ်လို့ဈေးကွက်လေးလာသုံးသက်သူတွေကခံမှန်းကြပါတယ် iPhone 13အပြင် iPad mini နဲ့ Apple Watch 9အသစ်တို့ကိုလည်းမိတ်ဆက်ပြသခဲ့ပါတယ်ရှင်
။မိတ်တန်စင်စူးစီးတင်ဆက်ပေးထားတာပါရှင်။အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှုရှိတာမို့စောင့်မျှော်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဒီ American အတန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့ကနေလိုင်းတူမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ထုတ်လင်းပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့တနင်္လာနေ့ညတိုင်းတင်ဆက်ပေးနေကြကမ္ဘာသတင်းတွေကမြန်မာသတင်းမြန်မာပြည်ကပေးစာများကဏ္ဍနဲ့သတင်းတွေကတူတာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်နေထဲမှာအခုအရင်ဆုံးတော့မိုက်အင်ဂျင်နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာသတင်းအစီအစဉ်ကိုနားဆင်ရှုစားကြရအောင်ပါရှင်
။မင်္ဂလာပါ။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ဂျင်နိုင်ပါ
။ကုလသမဂ္ဂမှာမြန်မာစစ်ကောင်စီကိုပိတ်ပင်ဖို့အမေရိကန်နဲ့တရုတ်သဘောတူညီမှုရဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy Online Magazine မှာဖော်ပြထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါဒီလိုအလွတ်သဘောအပေးအယူဟာတရုတ်အစိုးရနဲ့ဘုံသဘောတူညီချက်ရရှိတာဖြစ်ပြီးတရားဝင်မှုရရှိရေးမြန်မာရဲ့မျှော်လင့်ချက်ကိုရိုက်ချိုးလိုက်တာဖြစ်တယ်လို့ဆိုပါတယ်တန်တမန်တွေရဲ့အဆိုအရ86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာစစ်ကောင်စီဘက်ကမေကွန်းပြောကြားလို့မရအောင်ထိထိရောက်ရောက်ဟန်တားနိုင်မဲ့ဘုံသဘောတူညီချက်ရရှိခဲ့တယ်လို့ဆိုပါတယ်ဒီသဘောတူညီချက်ဟာဒီနေ့စောပိုင်းအာဏာသိမ်းခဲ့တဲ့စစ်ကောင်စီအနေနဲ့နိုင်ငံတကာမှာတရားဝင်မှုရရှိဖို့အတွက်သူတို့ရဲ့တောင်းဆိုချက်ကိုရိုက်ချိုးလိုက်တယ်လို့ဖြစ်သွားတယ်လို့ဆိုပါရယ်။သတင်းပတ်တွေအတွင်းတန်တမာရေးညှိနှိုင်းမှုတွေလုပ်ခဲ့တဲ့သဘောတူညီချက်မှာအရင်အရက်သားအစိုးရကိုကိုစားပြုတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်အနေနဲ့အစိမ့်မြင့်အစည်းအဝေးတွေမှာဆက်ပြီးပါဝင်ဖို့အချက်လဲပါဝင်ပါရယ်။ဒါအပြင်မြန်မာစစ်ကောင်စီကသူတို့ကိုတရားဝင်အသိအမှတ်ပြုဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုဖိအားပေးဖို့ကြိုးပမ်းမှုတွေကိုလည်းအ ਨੇ ဆုံးနိုဝင်ဘာလအထိနှောင့်နှေးစေမှာဖြစ်တယ်လို့ဆိုပါရယ်။တန်တမန်အတိုင်းဝိုင်းသတင်းအရင်းမြစ်တွေအရဒီသဘောတူညီချက်အစီအစဉ်ကိုဥရောပသမဂ္ဂအာဆီယံနဲ့ရုရှားကိုယ်စားလှယ်တွေကလည်းအလွတ်သဘောထောက်ခံခဲ့ကြတယ်လို့ဆိုပါရယ်။မြန်မာကိုယ်စားလှယ်ဘယ်သူဖြစ်မလဲဆိုတာကိုအဆုံးဖြတ်ပေးမဲ့ကုလသမဂ္ဂ Credentials Committee မှာပါဝင်တဲ့အဖွဲ့ဝင်၉နိုင်ငံစီးရင်ကိုအင်္ဂါနေ့ကကုလသမဂ္ဂထွေထွေညီလာခံကအတည်ပြုခဲ့ပါရယ်။အဲ့ဒီထဲမှာဘူတန်၊ဘဟားမား၊ချီလီ၊တရုတ်၊ရုရှား၊ဆီးရီးယား၊လီယွန်နမီးဘီယာ၊ဆွီဒင်နဲ့အမေရိကန်နိုင်ငံတွေပါဝင်ပါတယ်။ကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ဆုံးဖြတ်ရမယ့်ကိစ္စကိုအမေရိကန်နဲ့မဟာမိတ်ဥရောပနိုင်ငံတွေဘက်ကအတက်နိုင်ဆုံးနှောင့်နှေးကြံ့ကြာစေလိုကြပြီးတန်တမာရေးအရရှေမတိုးနောက်မဆုတ်ရှိနေခြင်းအပြင်လက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်ဆက်လက်ထားရှိနေရေးသူတို့အနေနဲ့အတက်နိုင်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့တန်တမန်တဦးကပြောကြားခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါရဲ့ရှင်။အစိုးရနှစ်ရက်ကြာအကြမ်းဖက်ပုံမြင်တပုတ်ဖြစ်နေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia မှာဖော်ပြထားတဲ့ဆောင်းပါးကိုဆက်လက်တင်ပြမှာပါ။ကြာရှုံးနိုင်ငံတစ်နိုင်ငံအနေနဲ့ပြည်ရင်းစစ်ကိုဦးတည်နေပြီလို့ဆိုပါရဲ့။ NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမရဒူဝါလာရှိလာရဲ့စက်တင်ဘာလ9ရက်နေ့ကဆီယနာသိမ်းမှုအပေါ်ခုခံစစ်ကြေညာချက်ဟာလွန်ခဲ့တဲ့အနှစ်30ကျော်1988ခုနှစ်ကပေါ်ပေါက်ခဲ့တဲ့လူမှုလှုပ်ရှားမှုအသွင်ကိုပြောင်းလဲလိုက်တာဖြစ်တယ်လို့ဆိုပါရယ်။ဒါ့အပြင်တိုင်းပြည်ခေါင်းဆောင်တအုပ်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြီးအကဲဖြစ်တဲ့ဒေါင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍအချိုးအကွေ့တစ်ခုလည်းဖြစ်တယ်လို့ဆိုပါရယ်။ဖေဗူလာ၁ရက်နေ့ကတည်းကဖမ်းဆီးခံထားရတဲ့သူကိုနေပြည်တော်မှာဆက်ပြီးထိန်းသိမ်းထားဆဲဖြစ်ပါတယ်။ဆန့်ကျင်သူတွေကသာမကသဘောထားပျော့ပြောင်းသူတွေကိုပါမချမ်းစစ်ကောင်စီလုံခြုံရေးတပ်တွေရဲ့ရက်ဆက်လာတဲ့ဖိနှိပ်မှုတွေကြောင့်ဆန္ဒပြလှုပ်ရှားမှုတွေဟာလက်နက်နဲ့ပြန်ပြီးခုခံတဲ့လှုပ်ရှားမှုတွေဘက်ကိုပြောင်းလဲသွားတာတွေ့ရတယ်လို့ဆိုပါတယ်။ဆောင်းမရှင်တွေထောက်ပြထားတဲ့အချက်မှာအသက်86နှစ်အရွယ်အောက်စဖို့ကဘွဲရခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးအပေါ်ချီကပ်ပုံဟာစစ်ကောင်းဆောင်တွေကိုဆန့်ကျင်ဖို့လမ်းမော်ဆန္ဒပြပွဲတွေကနေလက်နက်နဲ့ပြန်ပြီးခုခံလာကြတဲ့အမျက်ဒေါသထွက်နေတဲ့လူငယ်တွေရဲ့စိုးရိမ်ချက်သဘောထားနဲ့အလံဝေးလာနေတယ်လို့ဆိုပါတယ် CDM အာနာဖီဆန်ရေးမှာပါဝင်နေကြတဲ့ဝန်ထမ်းတွေကိုထောက်ပံ့ရေး ဩဂုတ်လမှာစတင်ခဲ့တဲ့ NUG online tea စံသက်ရောင်းချမှုကိုကြည့်ရင်ရပိုင်းအတွင်း tea တွေကုန်သွားခဲ့တဲ့အပြင်ဒေါ်လာ3သိန်းထိရောင်းချနိုင်ခဲ့တာတွေ့ရပါတယ်။တစ်လကိုဝင်ငွေဒေါ်လာ 8.4 သန်းလောက်ခန့်မှန်းထားတဲ့ဝင်ငွေစီးဆင်းမှုတစ်ခုကိုထူထောင်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။အာဏာသိမ်းပြီးနိုင်ငံတော်အုပ်ချုပ်ရေးကောင်စီဆိုပြီးတည်ထောင်ခဲ့တဲ့ဗိုလ်ချုပ်တွေဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းအများအပြားကိုဖြေဖျောက်ဖို့လှုံ့ဆော်ခဲ့တယ်လို့ဆိုပါတယ်။ဒီတော်တွင် NUG အစိုးရကတော့နိုင်ငံတကာအတိုင်းဝိုင်းကနေသူတို့ကိုတရားဝင်အစိုးရဖြစ်လက်ခံအောင်နဲ့စစ်အုပ်စုကိုအပေခံဖြစ်ရေးကြိုးပမ်းနေပါတယ်။စစ်ကောင်စီလားဒါမှမဟုတ် NUG လားမြန်မာနိုင်ငံရဲ့အနာဂတ်ဟာနိုင်ငံတကာရဲ့လက်ခံမှုကိုပိုးပြီးရရှိတဲ့အစိုးရအပေါ်မှာမူတည်နေပုံရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းNUG ရထားတဲ့အားသာချက်ကတော့စစ်ကောင်စီမှာမရှိတဲ့တရားဝင်မှုနဲ့ပြည်ရင်းနဲ့နိုင်ငံတကာမှာပါလူကြိုက်များထောက်ခံမှုတွေရှိနေတာဖြစ်တယ်လို့တုံးသက်ချက်ကိုကိုကားပြီးဆောင်းပါးမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့နိုင်ငံတကာရုပ်ရှင်ပြပွဲတွေမှာစကားတင်စင်းနဲ့ပါဝင်လာတဲ့မြန်မာရုပ်ရှင်ကအင်္ဂလိပ်လိုအမည်ပေးထားတဲ့ What Happened to the Wolf ကိုရိုက်ကူးသူနမေကျော်ဒါရိုက်တာနာဂျီတယောက်စစ်ကောင်စီဖန်ဝရံထုတ်မှုကြောင့်ပုံအောင်နေရတဲ့အခြေအနေကိုပြောပြထားတဲ့ Hollywood Reporter Online Magazine ရဲ့ဆက်သွယ်မေးမြန်းခန်းကိုကောက်နှုတ်တင်ပြမှာပါ။လက်ရှိအခြေအနေကိုကြည့်ရင်နေ့စဉ်နဲ့အမျှကြားနေမြင်နေရတာတွေဟာပျက်စီးခြင်းနဲ့စိတ်ဆင်းရဲခြင်းတွေပဲဖြစ်ပြီးအနာဂတ်ပျောက်နေတယ်လို့ဖြစ်နေတယ်လို့ဒါရိုက်တာနာဂျီကသူ့ကားကိုရုပ်ရှင်ပွဲတော်မှာပြသဖို့ရွေးချယ်မခံရခင်မှာပြောပြခဲ့တယ်လို့ဆိုပါတယ်။ What happened?to the wolf ရုပ်ရှင်ကိုဂျာမနီနိုင်ငံက Oldenburg နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြိုင်ပွဲဝင်အဖြစ်ရွေးချယ်ပြသဖို့ရှိနေတာပါဒီရုပ်ရှင်ကားမှာနာမည်ကျော်ရုပ်ရှင်မင်းသမီးတွေဖြစ်တဲ့အိန္ဒရာဂျော်စင်နဲ့ပိုင်ဖြိုးသူတို့ကအဓိကသရုပ်ဆောင်ထားကြတာဖြစ်ပါတယ်ဒါပေမဲ့ Oldenburg နိုင်ငံတကာရုပ်ရှင်ပွဲတော်ကိုတော့ဒါရိုက်တာနာဂျီယောသူ့ဇနီးဖြစ်သူရုပ်ရှင်မင်းသမီးပိုင်ဖြိုးသူပါတက်ရောက်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်အကြောင်းရင်းကတော့သူတို့နှစ်ဦးလုံးဒီနှစ်အစောပိုင်းမှာအာနာသိမ့်ခဲ့တဲ့စစ်ကောင်စီရဲ့ဖမ်းဆီးမှုရန်ကနေရှောင်တိန်ပုံအောင်နေကြရလို့ဖြစ်တယ်လို့ဆိုပါရယ်သူတို့နှစ်ဦးလုံးဟာစစ်အာဏာသိမ့်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတယ်လို့မြန်မာနိုင်ငံကအောင်မြင်မှုအရဆုံးရုပ်ရှင်မင်းသမီးတွေတက်ကတက်ဦးဖြစ်တဲ့ပိုင်ဖြိုးသူဟာအာနာဖီဆန်ရေးမှာပါဝင်တဲ့ဝန်ထမ်းတွေကိုငွေကြေးထောက်ပံ့ဖို့ကန့်လန့်ခဲ့သူလည်းဖြစ်ပါရယ်စစ်ကောင်စီကလည်းသူတို့နှစ်ဦးလုံးကိုဖမ်းဝန်းရမ်းထုတ်ထားတယ်လို့သူတို့နှစ်ဦးအပါအဝင်အခြားအမှုပညာရှင်တွေဟာအာဏာသိမ်းမှုကိုစန့်ကျင်ဖို့ကိုယ့်ရဲ့နာမည်ကျော်ကြားမှုကိုအသုံးချခဲ့တယ်လို့စွပ်စွဲထားတယ်လို့လည်းဆိုပါရယ်။အဲ့ဒီရုပ်ရှင်မှာနောက်ထပ်အဓိကသရုပ်ဆောင်ဖြစ်တဲ့နာမည်ကျော်ရုပ်ရှင်မင်းသမီးအိန္ဒရာဂျော်စင်ဆိုရင်ဒီစွပ်စွဲချက်နဲ့ဖမ်းဆီးခံထားရကြောင်းလည်းဖော်ပြထားပါရယ်။ဒါရိုက်တာနာဂျီရဲ့ဒီရုပ်ရှင်ဟာစေယောဂါကုစေယုံမှာတက်ရောက်ကုသနေတဲ့ဇီယိုက်လက္ခဏာလုံးဝမတူတဲ့အမျိုးသမီးလူနာနှစ်ဦးတွေ့ကြပြီးချစ်သူတွေဖြစ်သွားကြတဲ့အကြောင်းထိထိမိမိရိုက်ကူးပြသထားတယ်လို့ဆိုပါရယ်။လိန်ခွဲပြသူအစုအဖွဲ့တွေအနေနဲ့ဥပဒေအရတရားစွဲဆိုမှုတွေနဲ့ရင်ဆိုင်ရတယ်လို့သူတို့အပေါ်အကြမ်းဖက်မှုတွေရှိနေတဲ့မြန်မာနိုင်ငံလူမျိုးမှာအခုလိုမျိုးလိန်တူချစ်သူတွေအကြောင်းရိုက်ကူးထားတာဟာစွန့်စွန့်ဇာဇာဖောက်ထွက်လိုက်တဲ့ရုပ်ရှင်ဇာတ်ကားဖြစ်ကြောင်းလည်းဖော်ပြထားပါရယ်ရှင်။
ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံး BND ရဲ့အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင
်ဒီကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်ကိုတော့မတ်အင်းကြီးနိုင်ငံစီစဉ်တင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့မတ်အေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်ရှင်
မင်္ဂလာရှိတဲ့နေ့တနေ့ဖြစ်ပါစေသောရရှင်များရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOA Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ဒီတစ်ပတ်တော့သောရရှင်တွေအတွက် Messenger မှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျွန်တော်တို့ရဲ့ post တွေအောက်မှာ comment ရေးလာကြတာနောက်ပြီးတော့ အခုတလောတော်ရရှင်နေတော်တော်များများကျမတို့ရဲ့ email ကိုလည်းစာရေးပြီးတော့ပို့ကြတာလည်းရှိပါတယ်ရှင်။အဲ့စာတွေကိုကျမပြန်ကြားပေးသွားချင်ပါတယ်။ပထမအဦးဆုံးဇော်လေးဆိုတဲ့ဒီ Facebook ကတော်ရရှင်ကမေးသနာကြော်ရေးတဲ့မင်္ဂလာမရှိတဲ့ကာလနိုင်ငံမှာဖြစ်နေပေမဲ့မင်္ဂလာပါလို့နှုတ်ခွန်းဆက်လိုက်ပါတယ်။ဟိုးရင်တွေကအားပေးနေတဲ့ Radio ချစ်သူပါတဲ့ရှင်လန်းချမ်းမြေ့ကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ဟုတ်ပါတယ်ဒီတော်ရရှင်ပြောသလိုကက်ယောဂါပေးစုရောနောက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးပဋိပက္ခတွေကြောင့်ရောမြန်မာနိုင်ငံမှာတိတ်ပြီးတော့အားလုံးမင်္ဂလာရှိလာတယ်လို့ပြောလို့မရတဲ့ကာလဖြစ်ပေမဲ့လည်းမင်္ဂလာရှိပါစေလို့ပဲဒီတော်ရရှင်လို့ဆုတောင်းပေးချင်ပါတယ်နော်နောက်ထပ်တော်ရရှင်တယောက်ကတော့ VOE ကိုနှစ်သက်နားထောင်ခဲ့တာအဖေအမေရောက်ခမလက်ထက်ကပါခင်ဗျာတဲ့အခုလည်းနားထောင်နေပါတယ်ထွေရင်တင်ရဲ့တခြင်းကိုနှစ်သက်မိပါတယ်မြန်မာပြည်ကြီးကအစကစားရဲ့အမြင့်ပြုတ်ပြောက်ွယ်ပြီးတော့ကမ္ဘာအဆင့်မီဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ကြီးမကြမီဖြစ်ပေါ်လာစီပါတစ္ဆာဖန်ဆင်းရှင်များရှိပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာပါတယ်ဦးလာအောင်ဆိုတဲ့တော်ရရှင်ကတော့အင်္ဂလိပ်စာသင်ကြားရေးအခမ်းအနား VOA ဆိုတဲ့ trainer နေရာရွှေ့ပေးစီချင်ပါတယ်စာအကုန်မမြင်ရလို့ပါခင်ဗျာတဲ့ဟုတ်ကဲ့ပါကျမတို့ဒီ VOA ဆိုတဲ့နေရာလေးကတော့ရွှေ့လို့မရလို့ကျမမက်ဂျင်းမုံကိုလည်းလှမ်းပြီးတော့ပြောထားပါတယ်မက်ဂျင်းမုံလည်းအခုစလုံးလေးတွေကိုဒီ VOA ဆိုတဲ့logo နေရာမှာမထီအောင်လို့နေရာရွှေ့ပြီးတော့ထိုးပေးနေပါတယ်เนาะအဆင်ပြေလိမ့်မယ်လို့ထင်ပါတယ်ရှင်လက်ရှိမြန်မာနိုင်ငံကဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းမြင့်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတမ်မကြီးဖြစ်နေဆက်ပြီးတော့အတိမတ်ပြုဖို့အတွက်ကမ္ဘာတော်မှာရှိတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကဒီရက်ပိုင်းတွင်မှာတော်တော်လေးကိုတောင်းဆိုလှုပ်ရှားမှုတွေလုပ်နေပါတယ်เนาะဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီစာရေးပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်ကိုထုတ်ဖော်လာတဲ့သောရရှင်ရဲ့စာရေးတွေကတချို့ကိုအခုဆက်ပြီးတော့ပြောပြပေးခြင်းပါတယ်ကိုကိုဆိုတဲ့သောရရှင်ကတော့ဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်ဖို့ကုလသမဂ္ဂမှာတာဝန်ရှိပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာပါတ
ယ် UN ကစကစကိုရွေးချယ်လိုက်ရင်တကဘာလုံးလက်နက်ကင်အာဏာသိမ်းမှုတွေဖြစ်လာပါလိမ့်မယ်ပြည်သူ့ဘက်ကဥကြော်မိုးထွန်းကိုညှင်းပယ်လိုက်မယ်ဆိုရင်ဒီမိုကရေစီကိုညှင်းလိုက်တာနဲ့အတူတူပါပဲနှစ်ဖက်စလုံးကိုဆိုင်းငံ့ထားမယ်ဆိုရင် UN ဟာမြန်မာပြည်သူလူထုတရက်လုံးစင်ရဲ့ဒုက္ခတွင်ရောက်အောင်တွန်းပို့တဲ့တရားခံဖြစ်သွားပါမယ်အဲ့လိုသာနှစ်ဖက်စလုံးကိုဆိုင်းငံ့ခဲ့ရင်ကမ္ဘာမှာ UN ဆိုတဲ့အဖွဲ့ဟာကမ္ဘာရန်မုံငွေတွေလာစာတွေကိုဟိတ်လုံးဟန်လုံးအကြီးကြီးနဲ့ညာစားနေတဲ့ကမ္ဘာအလိညာအဖွဲ့ဆိုတဲ့ဂုံဘုတ်ကလွဲရင်ဘာနာမီမှပေးเสียမရှိတော့ပါဘူးဘာနာမီမှပေးเสียမရှိတော့ပါဘူး
ကုလသမဂ္ဂအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ချဖို့လိုပါတယ်ဆိုတော့ဒီသောရရှင်ကိုကိုသူ့ရဲ့အမြင်ကိုရေးလာတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့တီဟန်ဖို့ဆိုတဲ့သောရရှင်ဖြစ်ပါတယ
်မင်္ဂလာပါ VOA ကျွန်တော်တခုလောက်ပြောချင်ပါတယ် UN ကဘလို့ဆုံးဖြတ်ဖြက်တေးကြတာတခုကတော့စစ်အာဏာရှင်ကိုအမြင့်ပြတ်ချိန်မုံသွားမှာပါကျွန်တော်ကတော့လက်ရှိတန်အမကြီးဦးကျော်မိုးထွန်းပဲရွေးခံရမယ်ထင်ပါတယ်တကယ်လို့စစ်ကောင်စီဘက်ကအမတ်ကိုရွေးခဲ့မယ်ဆိုရင်ကျွန်တော်တို့လူငယ်တွေကတော့အသက်ရှင်တွေဆက်ပြီးတော်လန်နေအောင်မှာပါနောက်ပြီးတခုပြောချင်ပါသေးတယ်အတူပီဆိုတာဗီဒူအာနာရှိနေတွေဘယ်တော့မှအသက်ဝင်မှာမဟုတ်ပါဘူးတရုတ်နဲ့ရုရှားကသူတို့မဟာမိတ်နိုင်ငံဖြစ်တခုတခုအတွက်ဆိုအတူပီဝင်မှုကိုပယ်ချမှာပါဒီလိုပါပဲအမေရိကန်ကလည်းသူ့မဟာမိတ်ဖြစ်နေပယ်ချမှာပါပဲအတူပီကအလကားရန်ပုံငွေကုန်ယုံတက်တက်ပါ
သူကတော့ကုလသမဂ္ဂအနေနဲ့ဥကြုံမိုးထွန်းကိုပဲရွေးချယ်လိမ့်မယ်ထင်တယ်လို့သူရဲ့ထင်မြင်ယူဆချက်ကိုပြောလာတာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးကျင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်
တရာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဆက်ပြီးတော့ဒီတောင်းလာတဲ့တရာရှင်ကြီးရဲ့စာတွေကိုကျွန်မဖော်ပြပေးသွားခြင်းပါတယ်ပထမဦးဆုံးနာမည်ထူးထူးခြားခြားနဲ့ကိုပူစုဆိုပြီးတော့တချင်းတောင်းလာတဲ့တရာရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ခင်ဗျာငယ်တုန်းကရေဒီယိုတခါတရံနားထောင်မှုပါတယ်အခုအချိန်မှာတော့မနေ့ခင်းတိုင်းအလုပ်ထဲမှာနားထောင်ဖြစ်ပါတယ်ကျွန်တော်တချင်းတပုတ်တောင်းဆိုခြင်းပါတယ်ကျွန်တော်ရဲ့တငယ်ချင်းညီအကိုတို့အတွက်ပါလေးဖြူရဲ့ယုံကြည်ရာတချင်းလေးဖြစ်ပါတယ်တော်ရဲရောက်နေကြတဲ့ကျောင်းတုန်းကငယ်တငယ်ချင်း CDM ရဲတွေနဲ့စစ်တပ်နဲ့ပတ်သက်တဲ့ဆက်နွယ်နေတဲ့ငယ်တငယ်ချင်းညီအကိုတို့အတွက်ပါကိုယုံကြည်ရာကိုရှောင်လန်းဖို့အမှားပါခြင်းပါတယ်ကျွန်တော်လဲယုံကြည်ရာအတွက်တတ်နိုင်တဲ့ဘက်ကပါဝင်နေပါတယ်ကျွန်တော်နာမည်ကတော့ငငယ်တော့ကျွန်တော်ပူပူစူစူလောက်တက်လို့အဖေကပေးထားတဲ့ပူစူးဆိုတဲ့နာမည်နဲ့ကြီးညာပေးစီလိုပါတယ်ပထမအဦးဆုံးအချိန်စာရေးသားပေးဖို့ခြင်းဖြစ်ပါတယ်အခုစာရေးနေချိန်ကိုလေးဖြူရဲ့ယုံကြည်ရာထုတ်လွှင့်တာကိုနားထောင်နေပါတယ်ခင်ဗျဟု
တ်ကဲ့ပါဒီတော့ရှင်ကိုလေးဖြူရဲ့ယုံကြည်ရာတခြင်းလေးကိုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ဒီတော့ရှင်ပြောထားတဲ့ယုံကြည်ရာဆိုတာသူ့စာထဲမှာပါတဲ့အတိုင်းပါပဲပြီးခဲ့တဲ့တစ်ပတ်ကပဲကျွန်မလေးပြူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးလိုက်ပါရနော်။ဒါကြောင့်မလို့လောလောဆယ်တော့နောက်ထပ်တခြင်းလေးတစ်ပုဒ်နားထောင်ပါလို့ပဲပြောချင်ပါတယ်နော်။သူ့လိုပဲနောက်ထပ်သောရရှင်တရားသောရရှင်မက်ဆန်းဆန်းမှာသူကတော့တနင်္လာနေ့ကစာရေးလာတာပါ။ဒီသောရရှင်ကမင်္ဂလာပါ VOA ရေးတဲ့အခုလက်ရှိမြန်မာပြည်အခြေအနေကတော့တည်ကြတဲ့အတိုင်းပါပဲရှင်။ဒီလိုအခြေအနေတွေဆိုးဝါးနေတဲ့အချိန်မှာပြည်မှာရှိတဲ့တိုင်းသားပြည်သူတွေအတွက်စိတ်ဓာတ်ခွန်အားဖြစ်စေမဲ့တခြင်းလေးတစ်ပုဒ်တော့တောင်းဆိုချင်ပါတယ်။အဆင်ပြေမယ်ဆိုရင်ကိုလေးပြူရဲ့ယုံကြည်ရာတခြင်းလေးကိုတနိုင်ငံလုံးကပြည်သူတွေအတွက်တောင်းဆိုချင်ပါတယ်ရှင်။ဆိုပြီးတော့ရေးလာပါတယ်။ဟုတ်ကဲ့တိုက်တိုက်ဆိုင်ဆိုင်ပါပဲเนาะဒီသောရရှင်နှစ်ယောက်။တစ်ယောက်ကတနင်္ဂနွေနေ့ကျွန်မထုတ်လွှင့်ပေးလိုက်တဲ့နေ့နောက်တစ်ယောက်ကတနင်္လာနေ့ပါနောက်တစ်နေ့မှတောင်းလာတာဖြစ်ပါတယ်။ဟုတ်ကဲ့ခုနကပြောသွားသလိုပဲပြီးခဲ့တဲ့တစ်ပတ်တနင်္ဂနွေနေ့မြန်မာပြည်ကပေးစာများအစီအစဉ်မှာယုံကြည်ရသချင်းထုံးလွှင့်ပေးလိုက်ပါတယ်ရှင်။ဆက်နှစ်ရဲ့6လပိုင်းညာချမ်းအစီအစဉ်မှာနားထောင်ကြည့်နိုင်ပါတယ်နော်။ကျေးဇူးတင်ပါတယ်။ဒီတော့မဆန်းဆန်းရောခုနကကိုပူစုဒီယုံကြည်ရဆိုတဲ့သချင်းကိုပဲနားထောင်ပြီးတော့ထပ်တောင်းလာတဲ့ကိုပူစုတွေ့ရောကျွန်မစဉ်းစားမိတာကကျွန်မတို့စီကိုအမြဲတမ်းစာရေးတဲ့မဆန်နာကလည်းတိုက်တိုက်ဆိုင်ဆိုင်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာကျွန်မကိုသချင်းလေးတစ်ပုဒ်ကြောင့်ရေးလာလို့အဲ့သချင်းလေးကိုသတိရမိပြီးတော့ဒီသချင်းလေးကိုပဲလွှင့်ပေးလိုက်ရင်ကောင်းမလားစဉ်းစားမိပါတယ်နော်ဘလို့သဘောရကြပါလဲမဆန္နာကဒီလိုရေးလာပါတယ
်အခုဆိုရင် VV ရဲ့ပေးစာကဏ္ဍအစီအစဉ်ကတချို့သောပြည်သူတွေအတွက်အလိုအဆုံကဏ္ဍတစ်ခုနေရာမှာရှိနေပါတယ် Messenger ကိုမကြခဏကြည့်ဖြစ်ပါတယ်ဆိုတော့ပေးစာကဏ္ဍရဲ့မအေးတန်တာကြိုကြီးကျေးဇူးပါရှင်သတင်းတွေကိုနားထောင်ရတာကဏ္ဍတစ်ခုချင်းစီရဲ့သတင်းအနှစ်သာရတန်ဖိုးဟာပြည်သူတွေအတွက်အထောက်အကူတစ်ခုဖြစ်စေပါတယ် VV ရေကျမရဲ့အမြင်ကိုပြောတာပါတချို့ပြည်သူတွေလည်းထပ်တူရှိကြမယ်လို့ကျမတွေးမိပါတယ်အချိန်မရွေးကိုယ့်ရဲ့ကြောက်ရွံ့လာမယ့်အရာတွေကိုသတင်းပေးခဲ့လို့ရတာပေးခဲ့နိုင်တာတချို့သောပြည်သူများအတွက်က VOA ပဲရှိပါတယ်။ line တွေပြတ်တောက်မသွားခဲ့ရင်ပေါ့ VOA ရေ။တစ်ခါတည်းရမှာမလှုပ်တာမလူးတာဒီအတိုင်းပဲဒီနေရာမှာဖဲခွာခွင့်မရဖြစ်နေရတဲ့အချိန်မျိုးတွေမှာစိတ်တက်ကြပြီးတော့ထွက်ပေါက်ပိတ်တယ်လို့မျိုးခံစားနေရရင်2012 2013ခုနှစ်အချိန်လောက်က VOA ရဲ့လူငယ်ကဏ္ဍမှာမအေးတန်တာကြော်ထုတ်လွှင့်ပေးခဲ့တဲ့တိတ်ပြီးအုံနောက်မချောင်းနဲ့ဘဝဟာခဏပါပျော်သလိုပဲသွားကြွတွေးထားလို့မရတဲ့လောကကြီးမှာပူပန်နေအောင်မလားရင်ထဲမှာပေါ့ပေါ့ပဲထားဆိုတော့ဒီစာသားလေးပါတဲ့တချင်းလေးကိုသတိရလိုက်မိပါတယ် VOE VOE ဝိုင်းတော်သားများအားလုံးကျန်းမာပြီးအေးချမ်းကြပါစေနော
်ဟုတ်ပါတယ်မဆနာကိုတယောက်တည်းကြောင်းပိတ်မိနေတဲ့ခံစားချက်မျိုးမှာဒီတချင်းလေးကတော်တော်ကိုစိတ်တက်အားပေးခဲ့တာအမှန်ပါနော်ဒါနဲ့ line များပြတ်တောက်မသွားခဲ့ရင်ဆိုလို့လိုင်းတွေပြတ်တောက်သွားရင်လည်းလိုင်းတို့မီတာရေဒီယိုလေးနဲ့ VOE ကသောရရှင်နေစီကိုအရောက်ပို့ပေးနေမှာပါလို့ကတိပေးချင်ပါတယ်။ဒီသချင်းလေးအကြောင်းပြောရမယ်ဆိုရင်တော့ဒီသချင်းကကျမငငယ်အသက်20လောက်လူငယ်ရွယ်ဝန်းကျင်တော့ကဒီအန်စဖွဲ့တည်ဆိုတဲ့သချင်းလေးဖြစ်ပါတယ်ရှင်။ကျမတို့တငယ်ချင်းတွေလည်းအဲ့ဒီသချင်းလေးကိုအရင်ကကြိုက်ခဲ့ကြတာပါ။အဲ့ခေတုန်းကဆိုရင်ဒီသချင်းစာသားရောဆိုပေါက်ရောတိခတ်ပုံရောအားလုံးကမော်ဒန်ဖြစ်တယ်ဆိုတာမျိုးပါ။အတိတ်တွေကလည်းဘတော်မှအိုဟောင်းမသွားမယ်အာမန်ပေးတဲ့သချင်းစာသားတွေနဲ့ဖြစ်ပါတယ်။ဒါကြောင့်မလို့ကျမအရင်ကတင်ဆက်တဲ့လူငယ်အစီအစဉ်တွေတချင်းရွေးတော့ဒီတချင်းလေးကိုလည်းရွေးပြီးတော့သုံးပြတာဖြစ်ပါတယ်။ဒီတော့နားမထောင်ဘူးမဲ့လူငယ်သောရရှင်တွေရောအားလုံးရောဒီတချင်းလေးတွေကအတိုင်းကိုရှောက်နေတဲ့ခြေလမ်းတိုင်းပေါ်ပါတဲ့စိတ်လက်နဲ့ခွန်အားရရှိပါစေလို့တောင်းစုပြုရင်းနဲ့ဒီတစ်ပတ်တော့ The End တည်ဆိုထားတဲ့မစင်စားခြင်းတချင်းများဆိုတဲ့တချင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်နော်။အားလုံးခံစားနားဆင်နိုင်ကြပါစေရှင်။
ဆိုထားတဲ့မစင်စားခြင်းတခြင်းများဖြစ်ပါလေမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းတင်းကြပ်ကြပ်ညပိုင်းနဲ့တင်းတင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA ကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နာဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါပြီ။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါပြီ။ကျမအေးတန်းနာကြပါ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေ
မေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါရှင်။အခုဆက်ပြီးတော့သတင်းတွေကတုတ္တအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဒီသတင်းတွေကတုတ္တဆိုတဲ့အစီအစဉ်ကိုမညညိုလင်းကတင်ဆက်ပေးထားပါရရှင်။
မဟာဘောကလက်နဲ့ရောင်းဝယ်မှုတွေဟာလွန်ခဲ့တဲ့9နှစ်နဲ့နှိုင်းယှဉ်လိုက်ရင်600ခန့်လုံးမြင့်လာတယ်လို့ Sipri လို့ခေါ်တဲ့ Stockholm နိုင်ငံတကာငြိမ်းချမ်းရေးဆိုင်ရာသုတေသနအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒီလိုလက်နဲ့ထုတ်လုပ်ရောင်းဝယ်မှုတွေနဲ့ပတ်သက်ပြီးစည်ရင်းစရာအချက်လက်တွေကိုကြည့်တဲ့အခါကမ္ဘာပေါ်ကစစ်လက်နဲ့ထုတ်လုပ်မှုနဲ့စစ်ဖက်ဆိုင်ရာနဲ့ဆက်နွယ်တဲ့ကုန်ပစ္စည်းနည်းပညာထုတ်လုပ်ရောင်းဝယ်မှုတွေမှာအမေရိကန်ပြည်အောင်စုကထိတ်ဆုံးနေရာမှာရှိနေတာဖြစ်ပြီးကမ္ဘာပေါ်ကလက်နက်ရောင်းချမှုအလုံးရဲ့38ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။၅နှစ်အတွင်းအမေရိကန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေရဲ့လက်နက်ရောင်းဝယ်မှုတွေကမြင့်မားလာပြီးရုရှားနဲ့တရုတ်ကတော့အနှဲငယ်ကျဆင်းသွားတယ်လို့လည်းသုတေသနပြုအချက်လက်တွေမှာဖော်ပြထားပါတယ်။နိုင်ငံတစ်ခုရဲ့အစိုးရဒါမှမဟုတ်တခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုလက်နက်တွေနဲ့အတူစစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့ထုတ်လုပ်မှုတွေနည်းပညာဆိုင်ရာတွေကိုရောင်းချတဲ့နေရာမှာနောက်ဆုံးစည်ရင်းစရာတွေအရာတော့စောစောကပြောခဲ့သလိုပဲအမေရိကန်ပြည်အောင်စုဟာလက်နက်တင်ပို့ရောင်းချမှုအများဆုံးဖြစ်ပြီးရုရှားကတော့ဒုတိယနေရာမှာရှိပါတယ်ပြင်သစ်ကတတိယဖြစ်ပြီးတော့ စပိန်နဲ့ဂျာမနီတို့ကတော့ရောင်းဝယ်တင်ပို့မှုတွေမှာသရုပ်ထနဲ့ပြင်ဆင်မှနေရာတွေမှာရှိကြပါတယ်။ဒါအပြင်တောင်ကိုရီးယား၊အီတလီ၊တရုတ်နယ်သာလန်နဲ့ UK တို့ကလည်းလက်နက်တင်ပို့ရောင်းချမှုအများဆုံးနိုင်ငံတွေစီးနင်းမှာရှိနေပါတယ်။ American ပြည်အောင်စုအနေနဲ့အခုလိုကမ္ဘာမှာလက်နက်တင်ပို့ရောင်းချမှုအမြင့်ဆုံးနေရာမှာရှိနေတယ်လို့လက်နက်နဲ့စစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့စစ်လေယာဉ်တွေကအစထုတ်လုပ်မှုတွေအားလုံးနဲ့ဤပညာဆိုင်ရာတီထွင်မှုတွေမှာလည်းထိတ်ဆုံးနေရာမှာရှိနေတာပါ။ American ပြည်အောင်စုက Lockheed Martin, Boeing, Northrop Grumman, Raytheon Technologies,General Dynamics, L3 Harris Technologies ဆိုတဲ့ကုမ္ပဏီကြီးတွေဟာလက်ရှိကမ္ဘာပေါ်ကစစ်ဖက်ဆိုင်ရာလက်နက်နဲ့တခြားဆက်ဆက်တဲ့ထုတ်ကုန်တွေဤပညာတွေတီထွင်ထုတ်လုပ်မှုအများဆုံးကုမ္ပဏီကြီးတွေဖြစ်ပါတယ်။ဒီလိုထုတ်လုပ်မှုအများဆုံးကုမ္ပဏီတွေထဲမှာတရုတ်နိုင်ငံက Aviation Industry Corporation of China,China Electronics Technology Group, Norinco နဲ့ UK က BAE Systems ကုမ္ပဏီကြီးတွေလည်းပါဝင်ပါတယ်။ဒီလိုထုတ်ကုန်တွေကိုကမ္ဘာအရှိအလဲပိုင်းဒေတာတွေကဝယ်ယူမှုအများဆုံးဖြစ်ပါတယ်။ American ပြည်အောင်စုရဲ့စစ်လက်နက်ထုတ်ကုန်49ရာခိုင်နှုန်းကကမ္ဘာအရှိအလဲပိုင်းဒေတာကိုတင်ပို့တာဖြစ်ပြီး Saudi Arabia နိုင်ငံတစ်ခုထဲတွင်24ရာနှုန်းဝယ်ယူတာဖြစ်ပါတယ်။American ပြည်ထောင်စုကလက်နက်ဆိုင်ရာထုတ်ကုန်တွေကို9နှစ်ကာလအတွင်းနိုင်ငံပေါင်း96နိုင်ငံကဝယ်ယူတင်သွင်းကြပါတယ်။အရှိအလဲပိုင်းဒေတာအပါအဝင်စစ်ဖက်ဆိုင်ရာလက်နက်နဲ့ထုတ်ကုန်ဤပညာဝယ်ယူတင်သွင်းမှုအများဆုံးတခြားနိုင်ငံတွေကတော့အိန္ဒိယ၊ Australia ၊ South Korea ၊ Egypt ၊တရုတ်၊ Qatar ၊ UK ၊ Pakistan နဲ့ဂျပန်နိုင်ငံတွေဖြစ်ပါတယ်။2016ခုနှစ်ကနေ2020ကာလအတွင်းလေးလာမှုစစ်တမ်းတွေအရတော့အိန္ဒိယနိုင်ငံကစစ်လက်နက်နဲ့စစ်ဖက်ဆိုင်ရာထုတ်လုပ်မှုတွေကိုဝယ်ယူတင်သွင်းမှုအများဆုံးနိုင်ငံကမြန်မာနိုင်ငံဖြစ်ပြီးထုတ်ကုန်အားလုံးရဲ့52ရာခိုင်နှုန်းကိုမြန်မာနိုင်ငံကဝယ်ယူတင်သွင်းတယ်လို့ဆိုပါရဲ့ရှင
်။မညညိုလင်းစီစဉ်တင်ဆက်ပေးထားတာပါရှင်။သောတာရှင်တို့အနေနဲ့ကျမတို့ရဲ့ VOE ကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကိုစုံမိုးကျော်ကဒီနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုပြောပြပေးပါရှင
်။မြန်မာနိုင်ငံမှာဒီကနေ့2024နှစ်အတွင်းကိုဗစ်ရောဂါပိုးဓာတ်ခွဲနမူနာ18,836 ဦးကိုစစ်ဆေးရမှာပိုးတွေ့သူ1,902ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါဟာပိုးတွေ့ရာဂိုင်းနှုန်းအပြင် 9,300 နှုန်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုဗစ်ဓာတ်ခွဲအတည်ပြုမှုစုစုပေါင်း 404,653 ဦးရှိသွားပြီဖြစ်ပါတယ်။ဆေးရုံဆင်းနိုင်သူကတော့စုစုပေါင်း 39,220 ဦးရှိသွားပြီဖြစ်ပါတယ်။24နှစ်အတွင်းကိုဗစ်ရောဂါပိုးနဲ့သေဆုံးသူကတော့58ဦးဖြစ်ပြီးအခုချိန်ထိတနင်္ဂနွေလုံးမှာကိုဗစ်ရောဂါပိုးနဲ့သေဆုံးသူဟာ18,023ရှိသွားပြီဖြစ်ပါတယ်။စကိုင်းတိုင်းနဲ့မွေးတိုင်းနယ်ထဲမှာအရသားတွေအပေါ်အာဏာသိမ်းစစ်ကောင်စီတပ်တွေကအကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခဲ့တဲ့လူခွင်ချိုးဖောက်မှုတွေကိုလက်ရှိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင်ရေးကောင်စီအစည်းအဝေးကိုစက်တင်ဘာလ19ရက်နေ့တနင်္ဂနွေနေ့မှာ NUG လူခွင်ရေးဝန်ကြီးဌာနကအစည်းအခမ်းတင်ပြခဲ့ပါတယ်။အနာသိမှုစန့်ကျင်ဆန္ဒပြမှုတွေအပေါ်အကြမ်းဖက်နှိပ်ကွပ်ပြီးတဲ့နောက်တုံ့ပြန်အကြမ်းဖက်မှုတွေပေါ်ပေါက်လာရမှာဘုံခွဲတိုက်ခိုက်မှုတွေတပ်ဖြတ်မှုတွေဒီကနေ့ထိဖြစ်နေစေဖြစ်ပါတယ်။အခုတနင်္ဂနွေနေ့မနက်ပိုင်းမှာလှိုင်မြို့နယ်အုတ်တွင်းပူရာယုံနဲ့ဗဟိုလမ်းတောင်မှာစစ်ကောင်စီသတင်းပေးလို့ဆွဆွဲခံတာတူတူတနက်နေ့ပြစ်တပ်ခံခဲ့ရပါတယ်။ရန်ကုန်တာကေရမြို့နယ်မြင်းတော်သာလမ်းကမ္ဘောဇာပန်ရှင်မှာလည်းအသေးစားပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။အထိခိုက်မရှိဘူးလို့သိရပါတယ်။အလားတူမင်္ဂလာတို့မြို့နယ်ပြင်းမဆက်ယုံစစ်မှုဆောင်အနည်းမှာလည်းအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ
်။တရင်ချင်းချုပ်ကိုကိုစုံမကျော်ပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်ပိုင်းရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မများသတင်းအောင်ပါရှင်။
Thank you.
This program has come to you.